Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2014ခုနှစ်ဇွန်လ19ရက်ကြာသပတေးနေ့ညနေခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ kHz 11965 15565နဲ့10683ညတို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ဒီညနေစီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီညနေကင်းသတင်းတွေကိုကိုငင်းချမ်းနဲ့အတူကြီးညာပေးမှာပါ။အီရတ်မျိုးကအကြီးဆုံးရေနံချက်ဆက်ရုံကိုပြန်ပြီးထိန်းချုပ်နိုင်မှုအတွက်အီရတ်တပ်တွေနဲ့ဆူနီစစ်သွေးကြော်တွေဆက်ပြီးတိုက်ခိုက်နေကြပါတယ်။တရုတ်နိုင်ငံမှာတော့အရာရှိတွေရဲ့ပိုင်ဆိုင်မှုကိုထုတ်ဖော်ပြောဆိုဖို့တောင်းဆိုတဲ့အဖွဲ့တွေကတက်ကြွလှုပ်ရှားသူ၃ယောက်ကိုအပြင်းဆုံးပြစ်ဒဏ်တွေတရုတ်အစိုးရကပေးအပ်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမနန္ဒာ။
ဟုတ်ကဲ့ပါရှင်။သတင်းတွေနောက်ပိုင်းနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့ဒီကနေ့ကြာရောက်တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့မွေးနေ့ပြည်တွင်းမှာကျင်းပခဲ့တာတခါရှမ်းလက်နက်ကိုင်ဖွဲ့တစ်ခုနဲ့ဝန်ကြီးဦးအောင်မင်းတို့ဒီကနေ့တွေ့ဆုံခဲ့ကြတယ်ဆိုတော့အဓိကဘာတွေဆွေးနွေးခဲ့ကြတာပါလဲ။ဒီအကြောင်းသတင်းဆောင်းပါးတွေအပါအဝင်မြန်မာနိုင်ငံရဲ့အသက်တင်ကုန်ထုတ်လုပ်မှု GDP ဟာ 8.5 ရာခိုင်နှုန်းအထိတိုးလာနိုင်တယ်လို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ကြီးကခန့်မှန်းခဲ့တဲ့ပေါ်ပညာရှင်တချို့ကဘလို့တုံ့ပြန်ခဲ့ကြပါသလဲ
8.5 ဖြစ်မယ်ဆိုတော့ကျွန်မကဆွတ်တော်မှာတခါလေပြောဘူးတယ်လေသူသမားကြီးရဲ့အဲ့လိုတိုးမယ်လို့ပြောတာကမဖြစ်နိုင်ဘူးသူစင်တာက FBI
ကပြည်စုံကိုမကြခင်မှာနားဆင်ရပါမယ်ရှင်အခုအရင်ဆုံးကတော့ထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုငင်းချန်းကကြီးညာပေးပါမယ်ရှင
်အီရတ်နိုင်ငံဘေဂျီမျိုးကအကြီးဆုံးရေနံချက်ဆက်ရုံကိုနေရာကိုပြန်ပြီးထိန်းချုပ်နိုင်ဖို့အတွက်ကျယ်သပတေးနေ့မှာလဲအီရတ်တပ်တွေနဲ့ဆူနီစစ်သွေးကြော်တွေဆက်ပြီးတိုက်ခိုက်နေကြပါတယ်ဆက်ရုံကနေမီးခိုးတွေထွက်လာနေတယ်လို့ ISIL အစ္စလာမ်စစ်သွေးကြော်တွေရဲ့အမဲရောင်အလံလွှင့်ထူထားတာတွေ့မြင်ရတယ်လို့မျက်မြင်သက်သေတွေကပြောနေပါတယ်မြို့တော်ဘက်ဒန်နဲ့မူဆိုးမြို့ချားမှာရှိနေတဲ့ဒီရေနံချက်ဆက်ရုံကိုအစိုးရကအခုထိထိန်းချုပ်ထားဆဲပဲလို့အီရတ်လုံခြုံရေးတာဝန်ခံတွေကတော့ပြောပါတယ်အီရတ်မြောက်ပိုင်းမှာရှိတဲ့အဓိကမြို့ကြီးအတော်များများကိုတိမ့်ပိုက်ထားပြီးမြို့တော်ကိုပါတိမ့်ပိုက်ဖို့အတွက်ချင်းချောက်နေတဲ့စစ်သွေးကြော်တွေကိုနှိမ်နင်းနေတဲ့အီရတ်အစိုးရကိုအကူအညီပေးနိုင်ဖို့နီလန်တွေအမေရိကန်ပြည်ထောင်စုကဆက်လက်စမ်းစားနေပါတယ်အီရတ်အစိုးရကအမေရိကန်ကိုလေကြောင်းကနေသူတို့ကိုဝင်ရောက်ပြီးတိုက်ခိုက်ပေးဖို့ပန်ကြားခဲ့ကြောင်းပူးတွဲစီးဦးစီးချုပ်များရဲ့တဘာပတိဗိုလ်ချုပ်ကြီးမာတင်ဒမ်စီကဗိုလ်တပုနဲ့အမေရိကန်ထက်လွတ်တော်ကောမဒီကွဲကိုပြောကြားခဲ့ပါတယ်ရှီယာရီဥဆောင်တဲ့အီရတ်အစိုးရဟာသူ့ရဲ့ပြည်သူတွေအတွက်တာဝန်မကျေသလိုဆူနီနဲ့ကတ်လူမျိုးစုတွေနဲ့ညီညွတ်တဲ့အစိုးရတရားဖွဲ့စည်းမယ်လို့ကတိပေးထားတာကိုအီရတ်ခေါင်းဆောင်ဘိုင်းကပြက်ကွက်ခဲ့တယ်လို့လည်းသူကပြောကြားခဲ့ပါတယ
်ယူကရိန်းရှေ့ပိုင်းကခွဲထွက်ရေးသမားတွေရဲ့အကြမ်းဖက်မှုတွေကိုရုရှားအနေနဲ့အရှိန်အဝါကိုတုံးပြီးရပ်တန့်သွားအောင်မကူညီဘူးဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့မဟာမိတ်တွေနဲ့ပူးပေါင်းပြီးရုရှားအပေါ်ပြင်းထန်တဲ့အရေးယူမှုတွေဆက်လက်လှုပ်ဆောင်ရလိမ့်မယ်လို့ဒုအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ပြီးခဲ့တဲ့မတ်လကယူကရိန်းရဲ့ခရိုင်းမီးယားကျွန်းဆယ်ကိုရုရှားတို့သိမ်းယူပြီးတဲ့နောက်ပိုင်းမှာအမေရိကန်နဲ့ EU တို့ကဥဆောင်ပြီးရုရှားနိုင်ငံသားအချို့နဲ့ကုမ္ပဏီတွေကိုအရေးယူပိတ်ဆို့မှုတွေလှုပ်ဆောင်ခဲ့တာပါယူကရိန်းအရှေ့ပိုင်းကရုရှားလိုလားသူခွဲထွက်ရေးသမားတွေရဲ့လမ်းနဲ့ချီပြီးကြာလာပြီးဖြစ်တဲ့ပုံကံမှုတွေဟာတပ်ဖြတ်မှုတွေညှဉ်းပန်းနှိပ်စက်မှုတွေပြန်ပေးဆွဲမှုတွေဖြစ်ပေါ်လာပြီးအထိတ်တလန့်ပတ်ဝန်းကျင်ကိုဖန်တီးနေတယ်လို့မနေ့ကကုလသမဂ္ဂကပြောပါတယ်တိုက်ခိုက်မှုတွေကြားမှာပိတ်မိနေတဲ့သူတွေအတွက်အခြေအနေတွေကအလွန်ကိုခက်ခဲပါတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးတာဝန်ရှိသူဂျီယာနီမာဂါဇန်နီကပြောပါတယ
် And this has to do with access to public services whether it's schoolmedical services whether it's food whether it's
စာသင်ကျောင်းတွေ
electricity water
စာသင်ကျောင်းတွေဆေးပေးကမ်းတွေအစားအသောက်နဲ့ရေမီစတဲ့လူမှုလိုအပ်ချက်တွေကိုဖြည့်ဆည်းပေးရပါမယ်ဒါပေမဲ့တရားဥပဒေစိုးမိုးမှုမရှိတော့တဲ့အခါဖမ်းဆီးညှဉ်းပန်းနှိပ်စက်ခံရတာတပ်ဖြတ်ခံရတာမတရားဆက်ဆံခံရတာတွေဖြစ်ပေါ်လာနေပါတယ်သမရပရိုရှန်ကိုကဒီပြိပက္ခတွေကိုရပ်တန့်သွားအောင်သူ့ဘက်ကတစ်ဖက်သက်အပြစ်ရမယ်လို့ငြိမ်းချမ်းရေးကမ်းလှမ်းခဲ့ပါတယ်မစ္စတာပရိုရှန်ကိုကအပြစ်ခတ်ရဆဲရေးဆိုတာခွဲထွက်ရေးသမားတွေအတွက်လက်နက်ကိုစွန့်လွတ်ဖို့အခွင့်အလမ်းဖြစ်ပြီးနိုင်ငံကထွက်သွားခြင်းသူတွေအတွက်ထပ်သွားခွင့်ရှိမယ့်ကိစ္စဖြစ်တယ်လို့ပြောတာကိုရုရှားသတင်းဌာနတွေကမနေ့ကကိုးကားတင်ပြသွားပါတယ်
ပြီးခဲ့တဲ့သတင်းပတ်ကလေးကအပြန်ပေးဆွဲတာခံခဲ့ရတဲ့ ဣသရီဆေဂျောတဲ့၃ယောက်ကိုရှာဖွေဖို့အတွက်တညတာဆစ်စင်ရေးလုပ်ခဲ့တဲ့ဣသရီတပ်သားတွေနဲ့ပါလက်စတိုင်းတွေကြားပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ပါလက်စတိုင်းတွေဘက်ကတပ်တန့်တွေနဲ့ပစ်ခတ်ပြီးဖောက်ခွဲရေးပစ္စည်းတွေနဲ့ပါပစ်ပောက်ခဲ့ကြတာမို့ဣသရီတပ်တွေဘက်ကပြန်လည်ပစ်ခတ်ခဲ့ရတယ်လို့ဣသရီစစ်တပ်ကဂျာတပရင်းနေမှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တယ်လို့လူ30ကျော်ကိုပါဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ပျောက်ဆုံးနေတဲ့ဆေဂျောတပ်တွေကိုရှာဖွေတဲ့ဣသရီစစ်သားတွေကအနောက်ဘက်ကဒေသကဒေသခံတွေရဲ့နေအိမ်တွေကိုရုတ်တရက်ဝင်ရောက်ဆစ်ဆဲမှုတွေလည်းလုပ်ခဲ့ကြတာပါ။နောက်ဖက်ကမ်းမှာဆဲကျော်တဲ့၃ယောက်ဟာပြီးခဲ့တဲ့သတင်းပတ်တုန်းကအကြောင်းကနေအိမ်အပြန်ကားကြုံလိုက်စီးသွားရကနေပျောက်ဆုံးနေတာပါ။ဣသရေလတွေဟာသူတို့လူတယောက်တည်းဂျန်နရီကိုဖျက်ဆီးဖို့ဝင်မလေးကြပေမဲ့ပါလက်စတိုင်းတွေကိုတော့ဖမ်းဆီးထောင်ချတာတွေလုပ်နေတယ်လို့နောက်ဖက်ကမ်းဒေသခံတွေကပြောပါတယ်။ဆဲကျော်တဲ့လူငယ်၃ကိုရှာဖွေရမှာဣသရေလတပ်တွေကဒါဇင်နဲ့ချီတဲ့ဟမတ်စစ်သွေးကြော်တွေကိုဖမ်းဆီးခဲ့တာပါ။ဟမတ်တွေကတော့ဒီလူငယ်တွေကိုသူတို့ဖမ်းမထားဘူးလို့ဆိုပါတယ်။ဒီပျောက်ဆုံးလူငယ်ကလေးတွေကိုပါလက်စတိုင်းတပ်တွေနဲ့ကူးပြီးရှာဖွေပေးမယ်လို့ပါလက်စတိုင်းသမ္မတမမ်မွတ်အဘတ်ကဗုဒ္ဓဖူးနေ့မှာပဲပြောကြားခဲ့ပါတယ်။
ဘရာဇီးနိုင်ငံမှာကျင်းပနေတဲ့2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲဗုဒ္ဓဦးနေအုပ်စုဘီပွဲစဉ်မှာလက်ရှိချန်ပီယံစပိန်အသင်းဟာချီလီအသင်းကို2-6မရှိနဲ့ရှုံးပြီးအုပ်စုအဆင့်ကနေပဲပြိုင်ပွဲကနေထွက်သွားရပါပြီ။အောင်ပွဲရတဲ့ချီလီပရိသတ်တွေဆန်ဒီယေဂိုမြို့မှာတညလုံးအောင်ပွဲခံပျော်ရွှင်ခဲ့ကြပေမဲ့စပိန်ပရိသတ်တွေအတွက်ကတော့အရှက်တကွဲဖြစ်ရတာအပါအဝင်စိတ်ခံစားမှုမျိုးစုံဖြစ်ခဲ့ကြပါတယ်။တချို့ကကမ္ဘာချန်ပီယံကမ္ဘာအကောင်းဆုံးဖြစ်ခဲ့တဲ့သူတို့ရဲ့နိုင်ငံအသင်းရှုံးပွဲဇက်တိုက်ကြုံပြီးပြိုင်ပွဲကနေတောင်ထွက်ခဲ့ရတဲ့အပေါ်ရှက်စရာအဖြစ်မြင်ကြပါတယ်။တချို့ကတော့လည်းအခုပွဲမှာအုပ်စုအဆင့်ကနေထွက်ခွာရပေမဲ့ဥရောပချန်ပီယံနှစ်ကြိမ်ဖြစ်ခဲ့မှုတာကမ္ဘာဖလားချန်ပီယံဖြစ်ခဲ့မှုတာတွေနဲ့ပြန်ခြေကြပါတယ်။စပိန်အသင်းဟာပထမပွဲမှာနယ်သာလန်အသင်းကို 5-2 ဒုတိယပွဲမှာချီလီကို 2-6 မရှိနဲ့ဇက်တိုက်အရေးနှိမ်သွားခဲ့တာဖြစ်ပါတယ်။ဗုဒ္ဓဦးနေကပဲကစားခဲ့တဲ့အခြားပွဲတွေမှာတော့အုပ်စုဘီကပဲနယ်သာလန်ကဩစတြေးလျကို 3-2 နဲ့နိုင်ပြီးဒုတိယအဆင့်တက်ဖို့တေချာသွားပြီးတော့အုပ်စုအေကခရိုအေးရှားအသင်းကကင်မရွန်းအသင်းကို 4-6 မရှိနဲ့နိုင်သွားခဲ့တဲ့အတွက်ခရိုအေးရှားအနေနဲ့အုပ်စုအဆင့်ကနေတက်ဖို့မျှော်လင့်ချက်ရှိသွားပါပြီ။ဂျာတာဘရင်းနေပွဲစဉ်တွေမှာတော့ကိုလံဘီယာနဲ့အိုင်ဗရီကိုစ်၊ဥရုဂွေးနဲ့အင်္ဂလန်၊ဂျပန်နဲ့ဂရိတို့အသီးသီးရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။
ဗီဒီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်အစိုးရအရာရှိတွေရဲ့ပိုင်ဆိုင်မှုတွေကိုထုတ်ဖော်ပြောဆိုဖို့တောင်းဆိုတဲ့အဖွဲ့တွေကတက်ကြွလှုပ်ရှားသူ၃ယောက်ကိုတရုတ်တရားရုံးကထောင်ဒဏ်6နှစ်ခွဲအထိပြစ်ဒဏ်တွေချမှတ်ခဲ့ပါတယ်။တရုတ်အစိုးရကတက်ကြွလှုပ်ရှားသူတွေရဲ့ New Citizens လှုပ်ရှားမှုကိုချိန်မုံမုံလှုပ်ဆောင်နေတာတစ်နှစ်လောက်ရှိလာပြီဖြစ်ပြီးအခုနိုင်ငံအလဲပိုင်းဂျန်ရှီခင်တရားရုံးကချမှတ်လိုက်တဲ့ပြစ်ဒဏ်ကအပြင်းထန်ဆုံးပါ။လီယူပင်ဝေဆုံပင်တို့ကိုတည်ငြိမ်မှုပြက်ပြောင်းနှောက်ယှက်မှုခိုင်ရန်ဖြစ်မှုနဲ့လုံခြုံရေးဝန်ထမ်းတွေကိုဆေးရေးတိုင်းထွာမှုတွေနဲ့ထောင်ဒဏ်6နှစ်ခွဲစီချမှတ်လိုက်ပြီးလီစုဝါကိုတော့တည်ငြိမ်မှုပြက်ပြောင်းနှောက်ယှက်မှုနဲ့ထောင်ဒဏ်3နှစ်ချမှတ်ပါတယ်။အခုလိုပြစ်ဒဏ်တွေချတာဟာတရားမျှတမှုမရှိဘူးလို့လီယူပင်ရဲ့ရှေ့နေကပြောပါတယ်။တရားဥပဒေကိုအာဏာပိုင်တွေကလိုသလိုအပြောင်းလဲလုပ်နေနိုင်တယ်လို့နိုင်ငံရေးအမှုတွေအတွက်တော့လည်းဥပဒေမရှိဘူးလို့ဆိုပါတယ်။အခုလိုထောင်ဒဏ်6နှစ်ခွဲလို့3နှစ်တို့ချလိုက်တာတိတ်ကိုဆိုးဝါးပြီးစိုးရင်စရာဖြစ်တယ်လို့သူတို့တွေဟာနိုင်ငံရေးကျင့်သားတွေလို့ဟောင်ကောင်ချင်းဆိုင် Amnesty International လူခွင့်ရေးဖွဲ့ကပြောပါတယ်။ New Citizens လှုပ်ရှားမှုဖွဲ့ကခိုင်ခိုင်မာမာဖွဲ့စည်းထားတဲ့အဖွဲ့တစ်ခုမဟုတ်ပဲတရုတ်အစိုးရရဲ့အဂတိလိုက်စားမှုတွေလူခွင့်ရေးဆိုင်ရာတွေကိုတခါတလေတွေ့ဆုံပြီးဆွေးနွေးပွဲတွေလုပ်လို့ရှိတဲ့အဖွဲ့ဖြစ်ပြီးသူတို့ရဲ့အဖွဲ့ဝင်တဒါဇင်လောက်ကိုတရုတ်အစိုးရကဖမ်းဆီးခဲ့တာပါ။
တရုတ်နိုင်ငံကသူတို့အနေနဲ့ဒုတိယရေနံတူးစင်ကိုအငင်းပွားမှုဖြစ်နေတဲ့ဗီယက်နမ်ကမ်းခြေအနီးကိုရွှေ့လိုက်တယ်လို့ပြောပါရတယ်။အဲ့ဒီနေရာဟာနိုင်ငံသင်းမောတွေပြင်းပြင်းထန်ထန်ဝင်တိုက်နေကြတဲ့နေရာနာမှာပါ။ပြီး2000ခန့်ရှည်တဲ့ဒီရေနံတူးစင်ဟာလက်ရှိနေရာဟိုင်နန်ကျွန်းတောင်ပိုင်းကနေပြီးအရှေ့တောင်ပိုင်းနေရာကိုဆွဲယူသွားခံနေရတာပါ။ဗီယက်နမ်ကမ်းခြေနဲ့ပိုပြီးနီးတဲ့နေရာကိုတောက်ကြနေမှရောက်မယ်လို့ပင်လယ်ပြင်လုံခြုံရေးဌာနကသူတို့ရဲ့ website မှာဖော်ပြထားပါရတယ်။အဲ့ဒီနေရာမှာရှိတဲ့သင်းမောတွေကိုလမ်းရှင်းထားဖို့အကြောင်းကြားထားပါရတယ်။ဗီယက်နမ်ကဒီတွင်းတူးစင်နှစ်ခုလုံးဟာသူတို့ရဲ့စီးပွားရေးဇုန်နဲ့နိုင်ငံရဲ့ကမ်းဦးရေတိမ်ပိုင်းနဲ့ရောက်နေပြီလို့ပြောပါရတယ်။ဒီတွင်းတူးစင်ရွှေ့တာဟာနှစ်ဖက်တာဝန်ရှိသူတွေတွေ့ဆုံဆွေးနွေးပြီးဘာရလက်မှထွက်မလာတဲ့နောက်ပိုင်းမှာဖြစ်လာတာပါ။ပထမတွင်းတူးစင်စတုန်းကလည်းဗီယက်နမ်နိုင်ငံတဝန်တရုတ်ဆန့်ကျင်ရေးဆန္ဒပြမှုတွေဖြစ်ခဲ့ပြီးတရုတ်အလို့သမားတွေကိုခန့်ထားတဲ့ဆက်ယုံပေါင်းများစွာတိုက်ခိုက်ခံရကလူ9ယောက်ဒဏ်ရာရလူငါရောက်အသက်ခံရပြီးလူရာပေါင်းများစွာဒဏ်ရာရခဲ့ပါတယ်ဖြက်စီးခံရတဲ့ဆက်ယုံအများစုဟာလက်ရှိအရေးကြီးတဲ့ဘာမှမဆိုင်တဲ့ထိုင်ဝမ်ကယင်းနီးမြုံနံသူတွေပိုင်ဆိုင်လောက်ကင်ကြတာဖြစ်ပါတယ်
ကိုလံဘီယာဆူအနေနဲ့လက်ဝဲဝါရီတဘုံတွင်နဲ့ငင်းချင်းရွတ်ဆစ်ဆန်နှိမ့်နိုင်နေတာနဲ့အမျှအမေရိကန်ပြည်ထောင်စုဟာကိုလံဘီယာနိုင်ငံနဲ့အတူတကွရပ်တည်နေပါတယ်လို့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ဆပြောကြားလိုက်ပါတယ်။ကိုလံဘီယာမှာရွေးကောက်တင်မြှောက်တာခံရတဲ့သမ္မတတဲ့ဟွမ်းမန်နျူယယ်ဆန်တိုစ်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်ဘိုတိုဘူးနဲ့ဘိုဂိုတာမြို့တော်မှာမစ္စတာဘိုင်ဒန်ရောက်နေတာပါ။ကိုလံဘီယာငင်းချင်းလုပ်ငန်းရှင်မှာအမေရိကန်ထောက်ခံအားပေးမှုကအရေးကြီးပါတယ်လို့လည်းသမ္မတဆန်တိုစ်ကပြောပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကစပြီးဖောက်တဘုံတွင်နဲ့ပြောဆိုဆွေးနွေးနေတာဟာနောက်ဆုံးဆင့်ရောက်နေပြီလို့မစ္စတာဆန်တိုစ်ကပြောပါတယ်။ဒါအပြင်ကိုလံဘီယာရဲ့ဒုတိယအကြီးဆုံးတဘုံဖွဲ့ဖြစ်တဲ့အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့နဲ့လည်းဆွေးနွေးပွဲတွေဆက်ထားပြီလို့ဆိုပါတယ်။ဒီဖွဲ့နှစ်ဖွဲ့လုံးကနှစ်ပေါင်း90လောက်အစုအဝေးကိုစန့်ကျင်တိုက်ခိုက်နေတာဖြစ်ပြီးဒီတိုက်ပွဲတွေကြောင့်လူပေါင်း2000ကျော်သေဆုံးခဲ့ရတာပါ
။မလေးရှားအနောက်ပိုင်းကမ်းခြေမှာဒုတိယလေတစီနှိမ့်မြုပ်သွားပြီးရာမန်ဒန်အတွက်အိမ်ပြန်လာတဲ့အင်ဒိုနီးရှားနိုင်ငံသား35ယောက်ကိုတာဝန်ရှိသူတွေကရှာဖွေကယ်ဆယ်နေပါတယ်။ကွာလာလမ်ပူစေချိန်ဖုံစီပန်းမြို့အနီးမနေ့ယနေ့မနက်ပိုင်းမှာနှိမ့်မြုပ်သွားတဲ့ဒီလေဟာဆူမာထရာကျွန်းကိုဥတီသွားနေတယ်လို့ယုံကြည်ရပြီးလူ6ယောက်ပျောက်ဆုံးနေတယ်လို့မလေးရှားယာဉ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။မနေ့ကလည်းအင်ဒိုနီးရှားအာချေးပြည်နယ်ကိုဥတီနေတဲ့လူ68ဦးအပြည့်အသိတင်ဆောင်ထားတဲ့တစ်သားလေတစ်စီးဟာမလက်ကရေလက်ကြားမှာမှောက်သွားခဲ့ပါတယ်။
ထိတ်တဲရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုငိမ့်ညန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင် VOA ကနေထုတ်လွှင့်နေတဲ့ Radio Season Kilohertz တချို့အပြောင်းလဲရှိတာကိုလည်းအသိပေးကြပါတယ်။အခုထုတ်လွှင့်ပေးနေတဲ့ကြာတာပတင်းနဲ့ညနေခင်း Season တွေကိုညနေ9:00နာရီအထိ Kilohertz 11965 15565နဲ့10683ညတို့ကနေဆက်လက်ထုတ်လွှင့်ပေးနေသလို VOA Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းထပ်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးတော့ဒီကနေ့ကြာရောက်တဲ့ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ထိမ့်မဲ့ပြည်ရင်းမှာလှုပ်ကြတာနဲ့စပါမယ်ရှင်။ဒီကနေ့ဂျွန်လ19ရက်နေ့မှာကြာရောက်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့အသက်69နှစ်ပြည့်မွေးနေ့အခမ်းအနားကိုရန်ကုန် NLD ရုံးချုပ်နဲ့နေပြည်တော်မှာကျင်းပခဲ့ပါတယ်ဒီကနေ့မှာပဲရွှေပါရမီတောရဆရာတော်အရှင်စန္ဒာတိကကလည်းဖွဲ့စည်းပုံခြေခံဥပဒေပုံမှန်436ပြင်ဆင်ရေးထောက်ခံစန္ဒာပေးလက်မှတ်ရေးထိုးခဲ့ပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါရှင်
ဟုတ်ကဲ့ပါဒီကနေ့ကြာရောက်တဲ့ NLD ဥက္ကဋ္ဌဒီဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမှတ်အခမ်းအနားတွေကိုရန်ကုန် NLD ရုံးချုပ်မှာကျင်းပခဲ့တယ်လို့ပဲနေပြည်တော်မှာရှိတဲ့ဒေါအောင်ဆန်းစုကြည်ရဲ့ရေးရယုံမှာလည်းကျင်းပခဲ့တာပါလွတ်တော်ကိုယ်စားလှယ်တွေနောက်လွတ်တော်မှာအလုံးလုံးနေကြတဲ့ဝန်ထမ်းတွေကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဖိတ်ကြားပြီးတော့ညနေစာကျွေးမွေးအခမ်းအနားခဲ့တဲ့အကြောင်း NLD ပါတီလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့မတ်ဖြူဖြူသင်ကပြောပြပါဗျာနေပြည်တော်ကလ
ေ NLD ရဲ့ဟိုအဆောင်လေးဒီအန်ဒရီရေးရဆောင်ပါပဲညနေ၄နာရီကဒီအခမ်းအနားလေးကျင်းပါတယ်ဒီမွေးနေ့ဝတ်အခမ်းအနားလေးပါနော်ဒီမှာရှိနေတဲ့လွှတ်တော်ကိုယ်စားလှယ်ရေးနောက်တစ်ခုကကျတော့ဒီလွှတ်တော်ထဲမှာရှိနေတဲ့ဝန်ထမ်းတွေပေါ့နော်ဒီလုံးလုံးနေဝန်ထမ်းတွေအားလုံးဖိတ်ပြီးတော့ဒီထမင်းကျွေးတယ်နောက်ပြီးတော့ကိတ်မုံကျွေးတယ်အဲ့လိုပေါ့နော်အဲ့ပွဲတွေတခုဒီနေ့နေချင်းပါလားမွေးနေ့ဆူတောင်းကတော့အကုန်လုံးရဲ့စိတ်ထဲမှာရှိပြီးသားပဲပေါ့နော်အဓိကတော့အန်ဒီချင်းချင်းမမချင်းချင်းတို့ပါလို့နဲ့ဒီနိုင်ငံရဲ့အကြောင်းလေးမှဥဆောင်နိုင်တဲ့သူဖြစ်စေချင်တဲ့ဆန္ဒပေါ့အားလုံးနဲ့ထပ်တူပါမယ်
ဒီကနေ့ NLD ရုံးချုပ်မှာလဲဒေါအောင်ဆန်းစုကြည်ကိုယ်တိုင်မရှိပေမဲ့လို့အဖွဲ့ဝင်တွေကဒေါအောင်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်အခမ်းအနားတွေကျင်းပခဲ့ပါတယ်။ဒီဒေါအောင်ဆန်းစုကြည်ကိုမွေးနေ့လက်ဆောင်အဖြစ်နဲ့ရွှေပါရမီတောရဆရာတော်အရှင်ဆန္ဒထီကကလည်း NLD ရုံးချုပ်ကိုကြွားရောက်ခဲ့ပြီးတော့ဖွဲ့စည်းပုံခြေခံဥပဒေပုံမှ436ပြင်ဆင်ရေးထောက်ခံဆန္ဒပေးလက်မှတ်ရေးထိုးခဲ့တယ်လို့ဒီဒေါအောင်ဆန်းစုကြည်မွေးနေ့အခမ်းအနားကိုတက်ရောက်ခဲ့တဲ့ရုပ်ရှင်ဒါရိုက်တာကြည်ဖြူရှင်ကပြောပြပါဗျာ။
NLD နေနဲ့ဒီနေ့မှလို့ NLD ရုံးချုပ်နဲ့ဒီနေ့မှကျင်းပတာ။ဒီနေ့ကျင်းပတာတော့မေစုကိုယ်စားသွားအပင်ဟိုကကိမုတ်လေးရဲ့ပြီးတော့မတို့စော်ပြေးစီစဉ်မှာလည်းတိုင်းရလံအဲမတို့ဘာဘဘီဂျီဖွဲ့ရဲ့ပြီးတော့မေဂီတာရဲ့နောက်တောင်ညောင်းအားအလိုမျိုးတို့လူငယ်တွေဖွဲ့ထားတဲ့ music ဖွဲ့ရဲ့အဲ့ဒါတွေပဲစော်ပြေးစီစဉ်လို့သားဒါပေမဲ့ဒီနေ့မှာမတို့နေ့ကင်းမှာတော့ဆရာတော်ရှင်သမာဓိကရုပ်စုကိုကြွားပြီးတော့ဒီတော့၆တက်ကိုဆရာတော်လက်မှတ်ထိုးတယ်နေ့ကင်း၂နာရီမှာဆရာတော်ရှင်သမာဓိကကြွားတယ်ပြီးတော့အမနဲ့ရှင်နဲ့နှစ်ယောက်ဆရာတော်ကိုဒီခြုံတယ်ပေါ့ရဲ့နောက်ဒီကဲပြည်ကြီးရဲ့သူကန်းကြည့်တယ်အော်မေစုတွေရည်စုပြီးတော့မေစုမွေးနေ့တွေရည်စုပြီးတော့ဆရာတော်ပူရယ်
ဒေါန်ဆန်းစုကြည်ဟာသူ့ရဲ့မွေးနေ့ရက်မှာဒီလွတ်တော်အစည်းအဝေးတွေတက်ဖို့အတွက်နေပြည်တော်မှာရှိနေမှာဖြစ်တာကြောင့်ဒေါန်ဆန်းစုကြည်ရန်ကုန်ကမထွက်ခွာခင်မှာမွေးနေ့ကိုကြိုတင်ကျင်းပခဲ့သူတွေလည်းရှိပါတယ်ဒီ၃ယောက်ချဲအဖွဲ့ကဥဆောင်ပြီးတော့ဇွန်လ18ရက်နေ့ကဒေါန်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်ကျင်းပခဲ့တာကိုလည်းမတ်ကြည်ပြုရှင်ကအခုလိုပြောပြပါဗျာအဲ၃
ယောက်ချဲကတော့မဟုတ်ဘူး၈၈ချဲက၃ယောက်ချဲကမေးရေလုံးလုံးရေးတော်တော်ကြည့်ကြတာဟုတ်ဆိုတော့ တခါမှလည်းမလိုပါသေးတော့ဟိုတော့30လို့ကမတီးရတော့ခါတော့သူကဟိုဝိုင်းရဲ့နိုင်ငံရေးသမားကြီးရဲ့အမင်းနဲ့ကွက်ကွက်နိုင်ငံရေးသမားကြီးရဲ့နောက်သူ30ရာစုရအားလုံးပြန်လေးပြေဆောင်ဖို့အတွက်မင်းနဲ့ပြန်လေးပြေဆောင်စီစဉ်တဲ့မှတ်တရရဲ့ပြီးတော့လူစုကိုမွေးနေ့မှာသူတို့ကတော့လေအော်ကြည့်ရတော့လေအဲ့ဒီအမင်းနဲ့တော့ဆရာနေလိုက်တာ
NLD အဖွဲ့ဝင်တဦးလည်းဖြစ်တဲ့ရုပ်ရှင်ဒါရိုက်တာကြည်ပြူရှင်ပြောခဲ့တာပါမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒီဒေါအောင်ဆန်းစုကြည်ရဲ့69နှစ်ပြည့်မွေးနေ့အထိမ်းအမှတ်ဖြစ်နေဒေါအောင်ဆန်းစုကြည်ရဲ့ပုံတွေကိုပဲတီးတန့်ရေးဆွဲထားတဲ့ပကြီကားတွေကိုပြသတဲ့ For Suit စုအတွက်ဆိုတဲ့ပကြီပြပွဲတစ်ခုကိုလည်းဒီကနေ့ပကြီဆရာ၃ဦးပူးပေါင်းပြီးတော့ရန်ကုန်မြို့မှာပြုလုပ်ခဲ့ပါသေးတယ်ရှင်
မခင်ဖြူထွေးပြပြခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့မြန်မာနိုင်ငံရဲ့အသက်ဒင်းကုန်ထုတ်လုပ်မှု GDP ဟာ 8.5 ရာခိုင်နှုန်းထိတိုးတက်နိုင်တယ်လို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ကခန့်မှန်းလိုက်တဲ့ပေါ်ပညာရှင်တို့ကဘလို့တုံ့ပြန်ခဲ့ကြတယ်လဲဆိုတာကိုကြားရဖို့ရှိပါတယ်အခုတော့ရှမ်းတိုင်းသားလက်နက်ကိုင်ဖွဲ့တစ်ခုနဲ့ဝန်ကြီးဦးအောင်မင်းတို့တွေ့ဆုံတဲ့အကြောင်းကိုကြည့်အောင်ပါရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရောဆက်နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းတို့ဒီကနေ့ထိုင်းနိုင်ငံမြောက်ပိုင်းမှာအလို့သဘောတွေ့ဆုံခဲ့ကြပြီးတော့အောက်ခြေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေကိုညှိနှိုင်းဖြေရှင်းဖို့အပါအဝင်အချက်၄ချက်ကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော်ကိုမိုးစောကပြောပြပေးပါရှင်။
ဟုတ်ကဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွတ်စင်နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဦးအောင်မင်းတို့ခေါင်းဆောင်တဲ့နှစ်ဖက်ကိုယ်စားလှယ်အဖွဲ့ဟာထိုင်းနိုင်ငံချင်းရိုင် KI ချင်းဆိုင်မြို့မှာဒီကနေ့မနက်9နာရီကနေနေ့လယ်12နာရီအထိတွေ့ဆုံခဲ့တာဖြစ်ပါတယ်ဒီတွေ့ဆုံပွဲမှာတော့အဓိကအချက်၄ချက်ကိုဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကပြောပါတယ်
ကျွန်တော်တို့အောက်ခြေမှာဒီကအနည်းငယ်ရှိတာကိုမဖြစ်သေးဘူးဆက်ပြီးတော့ခင်ဗျားဖြစ်ရှင်သွားဖို့ပါတယ်။အခုတော့ political dialogue ကိုအင်းရန်ပေါ်လိချက်လက်အသွားနိုင်ဖို့ပါတယ်။ဒီကနေ့ဒီနေ့တော့ဆက်လေးဘုန်းနဲ့အကောင်လုံးမှာ political dialogue ဆောင်နေတယ်နော်။အကောင်လုံးများလည်းဆက်ပြီးတော့ကြိုးစားလို့ဆိုတယ်။ခုရှိပါတယ်။နောက်တစ်ရက်တော့ဒီအရင်ကတည်းကပြောင်းစုဆက်နေဒီနေ့ဆက်တော်သူကလည်းချစ်တယ်တော့ဆက်လက်ကောင်းဖြစ်ဖို့ဘူးကစားအစုံတစ်ခုကတော့အပြတော်တော်များတော်တော်ရှိနေပြီဆိုတော့ဒီလိုမျိုးဆိုရတဲ့ချက်ပေါ့
ဒီအချက်လေးချက်မှာပထမအချက်ဖြစ်တဲ့အောက်ခြေအဆင့်ပြိပခတွေပူပေါင်းဖြည့်ရှင်းဖို့ဆိုတာနဲ့ပတ်သက်ပြီးဆွေးနွေးခဲ့တာတွေကိုတော့ RCSS SSA တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကအခုလိုပြောပါတယ
်တပွဲဖြစ်ပါတဲ့ကိစ္စတွေပါနောက်ပြီးတော့ကျွန်တော်ငင်းထန်ရေးပြောင်းနေတဲ့ကာလမှာဒီလူလူထုတရားလက်ဆက်တို့ပူပေါင်းဆောင်ရွက်ရမယ့်ကိစ္စဖြစ်တဲ့အတွက်ဆက်ကွန်တက်ကိုဒီငင်းထန်ရေးပြောင်းနေတဲ့ကာလတွေမှာတရားမဆက်ချင်မပြူရန်စတာလို့ကျွန်တော်တို့ဆင်းနေကြပါတယ်ကျွန်တော်တို့နဲ့တတ်တဲ့အပတ်ချက်ချောင်းတို့တန်လျာမရှိအောင်ပေါ့နော်အကြောက်တရားတွေမရှိအောင်အဲ့ဒါတွေလည်း
ပြီးခဲ့တဲ့မေလ5ရက်နေ့ကကျိုင်းတုံမြို့နယ်နလင်းမိုင်ရွာကရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီခေါင်းဆောင်တဦးကိုစစ်တပ်ကဖမ်းဆီးပြီးစက်ခွန်1မတရားအသင်းနဲ့ဆက်သွယ်မှုပုံမှန်နဲ့အမှုဖွင့်ခဲ့တယ်လို့6ရက်နေ့ကလည်းကျိုင်းတုံမှာဖွင့်လှစ်ထားတဲ့ RCSS SSA တောင်ပိုင်းရဲ့ဆက်ဆံရေးရုံးကိုအာဏာပိုင်တွေကဝင်ရောက်ရှာဖွေတာတွေလုပ်ခဲ့ပါတယ်ဒီကိစ္စတွေကိုဖြေရှင်းပေးဖို့အတွက် RCSS SSA တောင်ပိုင်းအဖွဲ့ရဲ့ဥက္ကဋ္ဌကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းစီကိုစာပေးပို့ခဲ့တယ်လို့တွဲဆောင်ဆွေးနွေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်ဒီကနေ့တွဲဆောင်ဆွေးနွေးပွဲအပေါ်မှာတော့နှစ်ဖက်စလုံးကကျေနပ်မှုရှိကြောင်းပြောဆိုကြပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့ RCSS SSA တောင်ပိုင်းဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွတ်စင်နဲ့ကရင်အမျိုးသားစီယုံ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖိုးတို့ခေါင်းဆောင်တဲ့နှစ်ဖက်ကိုယ်စားလှယ်အဖွဲ့ဟာထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံခဲ့ကြပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးဗိုလ်မှူးကြီးဆိုင်လာကအခုလိုပြောပါတယ
်အတိအကျဆွေးနွေးတာတော့ဒီလိုဒီချင်းဖြည့်စင်တွေအစိုးရပိုင်းကထည့်ပြီးစီကဲတဲ့နဲ့တွေ့ဆုံပြီးတော့ရရှိလာတဲ့အခြေအနေကိုကျွန်တော်တို့ကကြံပြီးတော့မျှဝေပါတယ်နောက်ပြီးတော့ဒီလက်ရှိအခြေအနေတွေနဲ့ချစ်ဆက်အနာကဆောင်ရွက်ပူးပေါင်းဆောင်ရွက်ကြရမယ့်လုပ်ငန်းတွေအထူးသဖြင့်ဒီကျန်ရတော့ပြခရဆက်လေးကိစ္စနဲ့ရုပ်ရှင်တွေမျိုးပေါင်းနေဒီပူးပေါင်းနဲ့ဆောင်ရွက်နိုင်ဖို့ကိစ္စနဲ့ရုပ်ရှင်တွေဘက်စတင်နိုင်ဖို့ကိစ္စစသည် RCSS
SSA တောင်ပိုင်းအဖွဲ့ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပူးပေါင်းထားတဲ့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီမှမပါဝင်သလိုတိုင်းရင်းသားအဖွဲ့16ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့တနိုင်ငံလုံးအပြစ်ခတ်ရစေးဆိုင်ရာညှိနှိုင်းအဖွဲ့ NCCT မှလည်းမပါဝင်ပါဘူး။ဒါပေမဲ့တနိုင်ငံလုံးအပြစ်ခတ်ရစေးကိစ္စရပ်တွေမှာတော့ KNU နဲ့အတူညှိနှိုင်းဆောင်ရွက်တာတွေရှိနေပါတယ်။RCSS SSA တောင်ပိုင်းဟာ2012ခုနှစ်ကအစိုးရနဲ့အပြစ်ခတ်ရစဲခဲ့ပြီးအပြစ်ရထားတဲ့နှစ်နှစ်ကျော်ကြာကာလအတွင်းမှာတော့အစိုးရတက်နဲ့တိုက်ပွဲရာချီပြီးထပ်မံဖြစ်ပွားခဲ့ပါတယ်
။ကုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ကုန်ထုတ်လုပ်မှုအခြေအနေကိုကြည့်အောင်ပါ။မြန်မာနိုင်ငံမှာသဘာဝတန်ငွေထုတ်လုပ်မှုနဲ့ယင်းနှိမ့်မြုပ်နှံမှုတွေတိုးတက်လာတဲ့အတွက်2014-2015ဘဏ္ဍာရေးနှစ်မှာပြည်တွင်းအသတင်းကုန်ထုတ်လုပ်မှု GDP ဟာ 8.5 ရာခိုင်နှုန်းရှိနိုင်တယ်လို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ပြည်သူ့ငွေစရင်ကော်မတီတဦးဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်တဦးကတော့ဒီရာခိုင်နှုန်းဟာလက်ရှိနှုန်းအရမဖြစ်နိုင်ဘူးလို့ဆိုပါတယ်။အသေးစိတ်ကိုတော့ကိုငင်းညန်းကပြောပြပေးပါရှင်။
2014-15ခုနှစ်အတွက်မြန်မာနိုင်ငံရဲ့အမှန်တကယ်ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှု GDP တိုးတက်နှုန်းဟာ 8.5 ရာခိုင်နှုန်းရှိမယ်လို့မြန်မာပြည်ကိုရောက်နေတဲ့မတ်ဒေးဗီဦးဆောင်တဲ့ကမ္ဘာငွေကြေးရန်ပုံငွေအဖွဲ့ IMF ကသတင်းထုတ်ပြန်မှုမှာဖော်ပြထားပါတယ်။ဒီလိုတိုးတက်မှုဟာ gas ထုတ်လုပ်မှုနဲ့ယင်းနှိမ့်မြုပ်နှံမှုတိုးတက်လာတာတွေကြောင့်ဖြစ်တယ်လို့သူကပြောပါတယ်။ဒီလိုတိုးတက်လာတာဟာဖြစ်နိုင်တယ်ဖြစ်သင့်တယ်လို့စီးပွားရေးတက္ကသိုလ်အငြိမ်းစားဒူပါမောက်ခချုပ်ဗဟိုဘဏ်ဘုတ်အဖွဲ့ဝင်တဦးဖြစ်တဲ့ဦးကျော်မင်းထွန်းကပြောပါတယ်
။အခုနောက်ပိုင်းမှာတော့အခုစရတိတက်ပြီးတဲ့နောက်ပိုင်းမှာတော့ကျွန်တော် official growth rate ကလည်းအဲ့လောက်ကြီးအများတော့ဘူးလေအများတော့ဘူးဆိုတော့ဒါတော့မှ 7% လို့ 6% လို့လောက်နေပဲ။ဒီက official ကလည်းဒီလောက်ပဲ။အဲ့တော့ IMF ကလည်းအဲ့လောက်ကတော့သူတို့လည်းလက်ခံတယ်ပြနိုင်တယ်ဆိုသူတို့ရဲ့ estimate ကလည်းအဲ့တိုင်းပဲ။အဲ့မကွာဘူးတတမလည်းတော့ပဲကွာ။ဒါနဲ့မြင့်တယ်လည်းပဲကျွန်တော်ထင်ပါတယ်အစိုးရရဲ့ဒီ official ဟိုကလည်းပဲကျွန်တော်တို့ target ပေါ့နော်။
ဒါပေမဲ့ IMF ကထုတ်ပြန်တဲ့ 8.5 ရာခိုင်နှုန်းဆိုတာလက်ရှိနှုန်းအရမဖြစ်နိုင်ဘူးလို့ပြည်သူ့ငွေစည်ရင်းကော်မတီအဖွဲ့ဝင်တဦးလည်းဖြစ်ပြီးဒဂေါင်မျိုးသစ်မြောက်ပိုင်းရဲ့လွတ်တော်အမတ်တဦးလည်းဖြစ်တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီမှဒေါ်တင်နွယ်ဦးကပြောပါတယ်။ပြီးတော့သူကဒီနှုန်းဟာဘယ်ဟာကိုအခြေခံပြီးတွက်ထားတာတလဲဆိုတာကိုမေးခွန်းထုတ်လိုက်ပါတယ်။
8.5 ဖြစ်မယ်ဆိုတော့ကျမကတော်တော်များများတခါလည်းပြောဘူးလေလေ။သူသမားကြီးကအဲ့လိုတွန်းမယ်လို့ပြောတာကမဖြစ်နိုင်ဘူး။ကျွန်တော်တင်တာက FDI တွေစာချမယ်လာကြတဲ့ခါကြပြင်ကျမတို့စီးပွားရေးထုတ်တက်မယ်ခဲ့ကြကျမတို့စီးပွားရေးထုတ်တက်တယ်ဆိုတာက FDI လာလို့ပုံဘူးလေ FDI လာမဲ့နီးလန်းနေကျမတို့မှာလက်ဆက်ဆိုလည်းမရှိဘူးဟိုတယ်မှာဆက်သွယ်ရလဲခင်မမီ idea လဲခင်တော့ကြနေခက်ခဲဆက်သွယ်ရခက်ခဲ idea လဲခင်တော့ကြဖြစ်နေတော့ညီစည်းရဲ့ဒီတော့ FDI ကတော့လာမှာမဟုတ်ဘူးဒါပေမဲ့အဲ့ဒီကူအောင်ဆောင်ရွက်မှုတွေကနေပြီးတော့ထွက်လာမဲ့ကျိုးအမြတ်ကြီးလည်းအဲ့ဒါကိုပြောနေချင်တယ်
ကမ္ဘာငွေကြေးရန်ပုံငွေအဖွဲ့ IMF ထုတ်ပြန်ချက်ထဲမှာအစိုးရဘတ်ဂျက်လုံငွေပြမှုကို GDP ရဲ့900ခိုင်နှုန်းအတွင်းရှိစေပြီးဖွံ့ဖြိုးတိုးတက်မှုအတွက်ငွေပုံသုံးနိုင်မှုအစိုးရအနေနဲ့အခွင့်အရေးတိုးတက်အောင်လှုံ့ဆော်ဖို့ကိုလည်းတိုက်တွန်းထားပါတယ်။အဲ့ဒီလိုလှုံ့ဆော်ဖို့အတွက်အစိုးရ policy ဟာလိုက်နာဖို့နဲ့ကြက်မှတ်ဖို့လွယ်ကူပြီးကင်းလွတ်ခွင့်အနည်းဆုံးဖြစ်တဲ့နယ်လို့ထောက်ပြထားပါတယ်။နောက်ပြီးအစိုးရအနေနဲ့အားလုံးပါဝင်တဲ့ဘတ်စုံဖွံ့ဖြိုးတိုးတက်အောင်ဘာတွေလုပ်နေလဲလုပ်တဲ့နယ်ဆိုတာကိုဦးကျော်မင်းထွန်းကအခုလိုပြောပြသွားပါတယ်။
အဲ့တော့အခုနောက်ပိုင်းမှာကျွန်တော်တို့ရဲ့ဒီ development growth strategy တို့ development strategy တို့ကအခုကျွန်တော်တို့ TPP တို့ဘာလို့လဲလုပ်တယ်ကျွန်တော်တို့လည်းအဲ့ဒီအတိုင်းပဲ share growth ဆိုတာပေါ့နော်တိုးတက်လာတာကိုအကုန်လုံးညီညွတ်အောင်ခံစားဖို့အဲ့တော့ဘာနဲ့တွားလဲဆိုတော့အခု inclusive growth ဆိုတာလူတိုင်းပါဝင်ပြီးတော့ဒီလိုဆိုလို့ပေါ့အခုကောင်းတယောက်ကောင်းအရန်ကြီးကြီးတဲ့ချမ်းသာတော်မယ်ဟာမျိုးမဟုတ်ဘဲနဲ့အဲ့တော့သူက strategy ကဒီအဲ့တော့ CM ကကြောက်ရည်တို့ကျိလက်ဒီကမှာသူကအလုပ်ကန်ခွင့်လန်းနေဖြစ်ထွန်းရည်တို့အဲ့တော့နောက်ပြီးတော့ကျွန်တော်တို့ဒီဟိုပါ productivity ပေါ့အဲ့ဖြစ်ထွန်းလာတဲ့အလုပ်ကန်ကြီးမှာလည်းလူတွေ productivity တွေတက်လာဖို့လုပ်ရင်ကျွန်တော်တို့ရဲ့တိုးတက်မှုဟာကျွန်တော်ညှို့နေမှာပဲခန်းလာတဲ့လူတွေတော်မဟုတ်တော့ဘဲနဲ့ဟိုတပြေးတော့ညီတော့အဆင်တော့မရဘူးပေါ့တော့ဟိုမျက်မျက်တတပေါ့နော်ကျွန်တော်တို့မျက်မျက် equitable group ပေါ့ share group နဲ့ခေါ်တာပေါ့နော်ကျွန်တော်အခုနောက်ပိုင်းမှာဒီ GDP တို့ပါတော့ဒါကို inclusive growth strategy ဆိုပြီးတော့အဲ့ဒါကခုန property ပေါ့ဆင်းရဲမှုတိုက်ဖြတ်တဲ့နေရာမှာလဲဒီလိုလူတွေလူအများစုကိုအခြေခံတဲ့ broad base လို့လဲခေါ်တာပေါ့အဲ့လိုလုပ်လာတာပေါ့
ငွေကြေးဈေးကွက်တိုးတက်ဖွံ့ဖြိုးလာစေဖို့ခင့်မိပြီးစနစ်ကျတဲ့စီးမင်းစည်းကမ်းတွေဟာဘဏ်အားလုံးအတွက်တပြေးညီဖြစ်တဲ့ကြောင်းအခုလိုနိုင်ငံခြားဘဏ်တွေဗမာပြည်ထဲဝင်လာချိန်မှာပိုပြီးအရေးကြီးကြောင်းထုတ်ပြန်သွားပါတယ
်။ကိုငင်းငင်းပြပြခဲ့တာဖြစ်ပါတယ်။နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုထပ်မံမကြေညာခင်မှာလာမယ့်စနေနေ့ညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြမယ့်အကြောင်းအရာကိုလည်းအသိပေးပါရစေရှင်။
ရရှိမြတ်ပြမြန်မာနိုင်ငံမှာရွေးကောက်တင်မြှောက်တဲ့စနစ်ကိုအများသဘောတူစနစ်အစား PR လို့ခေါ်တဲ့အချိုးကျရွေးချယ်တဲ့စနစ်နဲ့အစားထုတ်မယ်လို့အမျိုးသားလွှတ်တော်ကအတည်ပြုလိုက်ပါတယ်။သရရှင်တွေဘယ်လိုသဘောရရပါသလဲ။ဒီ PR စနစ်ဆိုတာဟာမြန်မာနိုင်ငံနဲ့တကယ်သင့်လျော်ကိုက်ညီပါသလား။ဒီစနစ်ကြောင့်ကောင်းကျိုးဆိုးဖြစ်တွေဘယ်လိုဖြစ်လာနိုင်လဲဆိုတာကိုအခုလာမယ့်စနစ်ညတိုက်ရိုက်လေဆိုင်အစည်းအဝေးမှာဆွေးနွေးကြအောင်ပါသရရှင်မြတ်ပြအဝင်ဆွေးနွေးလို့ရတော့ရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 2323-9994 fax နံပါတ် 2323-9992 ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တရိုက်ပါဝင်မဆွေးနွေးနိုင်သူတွေပါဝင်ဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
တော်ရရှင်တွင်နေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ထပ်မံတိုက်တွန်းပါရစေရှင်။ VOA ကထုတ်လွှင့်နေတဲ့စီစဉ်တွေကိုဖန်ယူနားဆင်နိုင်တဲ့ kHz တချို့အပြောင်းလဲရှိတာကိုလည်းပြောပြချင်ပါတယ်။အခုထုတ်လွှင့်နေတဲ့စီစဉ်ပြီးနောက်2:00ကြာထုတ်လွှင့်ပေးမယ့်စီစဉ်တွေကို kHz 1595 585 53ဒီခါမှာရှင်9323-1196 နဲ့1239-95တို့ကနေဖမ်းယူနားဆင်နိုင်ပါလေရှင်အဲဒီမှာနောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အတူပတ်စင်ခဏတွေကိုနားဆင်ရဖို့ရှိပါတယ် VOA ရဲ့ကြာတာပတင်းနေ့ညနေပဲအစီအစဉ်တွေကိုအဆုံးမသတ်ခင်မှာဂျန်နေသေးတဲ့အချိန်လေးအတွင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
အီရန်နိုင်ငံဘေဂျီမြို့ကအကြီးဆုံးရေနံချက်ဆက်ယုံနေရာကိုပြန်ပြီးထိန်းချုပ်နိုင်မှုအတွက်ကျန်သက်ပရင်းနေမှာလဲအီရတ်တပ်တွေနဲ့ဆူနီစစ်သွေးကြွတွေဆက်ပြီးတိုက်ခိုက်နေကြပါတယ်။မြို့တော်ဘက်နဲ့မိုဆိုးမြို့ကြားမှာရှိတဲ့ဒီရေနံချက်ဆက်ယုံကိုအစိုးရကအခုထိထိန်းချုပ်ထားဆဲပဲလို့အီရတ်လုံခြုံရေးတာဝန်ခံတွေကပြောပါတယ်။အီရတ်မြောက်ပိုင်းအဓိကမြို့ကြီးတော်များများကိုတိမ်ပြီးမြို့တော်ကိုတိမ်ပိုက်ဖို့ထိန်းချုပ်နေတဲ့စစ်သွေးကြွတွေကိုနှိမ်နင်းနေတဲ့အီရတ်ကိုအကူအညီပေးဖို့နီးလန်တွေအမေရိကန်ပြည်ထောင်စုကစဉ်းစားနေပါတယ်။ယူကရိန်းရှေ့ပိုင်းကခွဲထွက်ရေးဓမ္မတွေရဲ့အကြမ်းဖက်မှုတွေကိုရုရှားအနေနဲ့အရှိန်အဟောင်းသုံးပြီးရပ်တန့်သွားအောင်မကူညီနိုင်ဘူးဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့မဟာမိတ်တွေနဲ့ပူးပေါင်းပြီးရုရှားပေါ်မှာပြင်းထန်တဲ့အရေးယူမှုတွေဆက်ပြီးလှုံ့ဆော်ရလိမ့်မယ်လို့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။တရုတ်အစိုးရအရာရှိတွေရဲ့ပိုင်ဆိုင်မှုတွေကိုထုတ်ဖော်ပြောဆိုဖို့တောင်းဆိုကြတဲ့အဖွဲ့တွေကတက်ကြွလှုပ်ရှားသူ၃ယောက်ကိုတရုတ်တရားရုံးကထောင်ဒဏ်၆နှစ်ခွဲတိပြစ်ဒဏ်တွေချမှတ်လိုက်ပါတယ်။တရုတ်အစိုးရကတက်ကြွလှုပ်ရှားသူတွေရဲ့ New Citizen လှုပ်ရှားမှုကိုချိန်မုံ့မို့လှုံ့ဆော်နေတာနှစ်လောက်ရှိလာပြီဖြစ်ပြီးအခုကျန်းရှိခရိုင်တရားရုံးချမှတ်လိုက်တဲ့ပြစ်ဒဏ်ကအပြင်းထန်ဆုံးပါဘရာဇီးလ်နိုင်ငံမှာကျင်းပနေတဲ့2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲဗိုလ်တပ္ပုနေအုပ်စုပွဲစဉ် B ပွဲစဉ်မှာလက်ရှိချန်ပီယံစပိန်တင်းဟာချီလီတင်းကို2-0မရှိနဲ့ရှုံးပြီးအုပ်စုအဆင့်ကနေပဲပြိုင်ပွဲကနေထွက်ခွာသွားပြီဖြစ်ပါတယ်အောင်ပွဲရတဲ့ချီရီပရိသတ်တွေကိုဆန်ဒီယေဂိုမြို့မှာတညာလုံးနီးပါးအောင်ပွဲခံပျော်ရွှင်ခဲ့ကြပေမဲ့စပိန်ပရိသတ်တွေတော့အချက်တကွဲဖြစ်ရတာအပေါ်မှာစိတ်ခံစားမှုမျိုးစုံဖြစ်ခဲ့ကြပါတယ်
။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမက်ခင်ပြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကတော့ဆူလေမန်တာရာဝလီဖြစ်ပါတယ်။ကျွန်မကတော့နန္နာချက်ပါ။ VOA ကနေအခုထုတ်လွှင့်ခဲ့တဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာ VOA ရုံမြင့်တန်ကြားအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ Asia Set 7ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းသောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.